မြန်မာစစ်ကောင်စီနဲ့ရောအာရခတပ်တို့အင်းအင်းနဲ့ပါထိတွေ့ဆက်ဆံမှုရှိတယ်လို့ပမောက္ခယူနိဦးဆောင်တဲ့ဘင်္ဂလားဒေ့ရှ်ဂျပြအစိုးရကတနင်္လာနေ့မှာပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ရဲ့မြန်မာနယ်စပ်281ကီလိုမီတာရှိပြီးနယ်စပ်တစ်ခုလုံးကိုအာရခတပ်တို့ကထိချုပ်ထားနိုင်တယ်ပါတစ်ဖက်မှာတော့တိုက်ပြည်ကိုမြန်မာစစ်ကောင်စီကတာဝန်ယူထားဆဲရှိနေပါသေးတယ်လို့ပြည်ထောင်ဝန်ကြီးဌာနအကြံပေးညှိနှိုင်းဒုတိယဗိုလ်ချုပ်ကြီးဂျဟန်ဂါအလမ်ချောင်းဒရီကဘင်္ဂလားဒေ့ရှ်အစ်တောင်ပိုင်းနယ်စပ်ခီးမှာတရိတ်လောက်တွေကိုပြောခဲ့ကြောင်းတယ်လီဂရက်ဖ်အင်ဂျင်နီယာသတင်းကဆိုပါတယ်။ဒါကြောင့်နယ်စပ်အခြေအနေနဲ့ပတ်သက်လို့နှစ်ဖက်လုံးနဲ့ဘင်္ဂလားဒေ့ရှ်အထူးတွေ့မှုရှိပါတယ်လို့သူကပြောပါတယ်။ဘင်္ဂလားဒေ့ရှ်စုံချုပ်ရေးတပ်ဖွဲ့တွေဟာခြေရမ်းမှာတရိတ်ကြီးကြီးထဆောင်ရွက်နေပြီးအခုထိတော့ပြဿနာမတက်သေးပါဘူးလို့လည်းဆိုပါတယ်။ဒါပေမဲ့နယ်စပ်မှာအခါအားလျော်စွာပြစ်ခတ်တာတွေရှိနေပြီးအမြောက်ဆန်တွေလည်းကျလာတာတွေရှိနေတယ်လို့ချောင်းဒီကသတင်းတောက်တွေကိုပြောပါတယ်။ဒါကြောင့်နတ်မြစ်ထဲမှာငါဖန်တာအခုချိန်မှာစိတ်မချဘူးလို့လည်းချောင်းကြီးကဆိုပါတယ်။မေဇာမှာဘင်္ဂလားဒေ့ရှ်ကနောက်ထပ်တပ်တွေတိုးချထားတယ်ဆိုတော့မီဒီယာသတင်းတွေထွက်လာပြီးတဲ့နောက်ချောင်းကြီးကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။